တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအရေအတွက်1100ကျော်သွားပြီလို့ပြည်ထောင်စုကျန်းမာရေးတာဝန်ရှိသူတွေကဗိုလ်ဒူးနေမှာထုတ်ပြန်ပါတယ်။ဒီကရေရက်ကသေဆုံးသူအရေအတွက်မှာနောက်ထပ်98ယောက်ထပ်တိုးလာတာဖြစ်ပြီးရောဂါပိုးကူးစက်ထားသူပေါင်းက4400ကျော်သွားပြီလို့တရုတ်အမျိုးသားကျန်းမာရေးကော်မရှင်ကပြောပါတယ်။ရောဂါပိုးကူးစက်သူအားလုံးကိုထက်သွင်းရေတက်ထားရလားဆိုတဲ့အပေါ်ကြွမ်းကျင်သူတချို့ကတော့တန်ရရှိကြပါတယ်။အခုထုတ်ပြန်တဲ့အရေအတွက်သာတိကျမှန်ကန်ပဲဆိုရင်တော့ရောဂါပိုးကူးစက်ထားသူအရေအတွက်ဖြစ်အင်္ဂါနေ့ကထုတ်ပြန်တာ2105ဦးရှိတာမို့ဒါဟာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကူးစက်သူအခြေအတွက်ရောနေသွားတာပါကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူနဲ့ကူးစက်သူအခြေအတွက်အများစုဟာတရုတ်ပြည်မှာကြီးထွန်းမှာဖြစ်ပြီးတခြားနိုင်ငံပေါင်း28နိုင်ငံထဲမှာလည်းရောဂါပိုးကူးစက်ထားသူတွေရှိနေပါတယ်အဲဒီလူတွေကတော့အများအပြားတရုတ်နိုင်ငံကိုခီးသွားခဲ့ကြသူတွေပါဒီထဲမှာအများဆုံးကူးစက်ခံထားရတာကတော့ဂျပန်နိုင်ငံယိုကိုဟာမာစိတ်ကမ်းမှာစိုက်ထားတဲ့ Diamond Princess အပျော်စီးသင်္ဘောကြီးပေါ်မှာပါသင်္ဘောပေါ်ပါလူပေါင်း3900မှာစုစုပေါင်း155ယောက်ဗိုင်းရပ်စ်ပိုးကူးစက်ခံထားရတယ်လို့ဂျပန်ကျန်းမာရေးဌာနကအတည်ပြုထုတ်ပြန်ထားပါတယ်